အာဖဂန်နစ္စတန်နိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့ပဋိပက္ခတွေဆွေးနွေးကြဖို့နဲ့အခြေအနေတွေတည်ပိုဆိုးမသွားရေးနိုင်ငံတကာအသံဝန်ကနီလန်ဝိုင်းရှာကြဖို့အတွက် G7 စက်မှုထိပ်သီးခုနှစ်နိုင်ငံကခေါင်းဆောင်တဲ့အနေနဲ့အင်္ဂါနေ့မှာတွေ့ဆုံဆွေးနွေးကြဖို့အစည်းအဝေးခေါ်ထားကြောင်းပြည်ထောင်စုဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံသားတွေဘေးကင်းစွာထွက်ခွာနိုင်ရေးလူသားချင်းစာနာမှုဆိုင်ရာပဋိပက္ခတွေကြီးထွားလာမယ့်အရေးကဟန်တာရေးနဲ့လွန်ခဲ့တဲ့နှစ်ပေါင်း20အတွင်းဖြစ်ပေါ်တိုးတက်ခဲ့တာတွေကိုဆက်လက်ပံ့ပိုးပေးနိုင်ရေးတို့နိုင်ငံတကာအသံဝန်ကလှုံ့ဆော်ကြဖို့အင်မတန်အရေးကြီးကြောင်းဗြိတိသျှဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်က Twitter လူမှုကွန်ရက်ကနေရေးသားခဲ့ပါတယ်။တာလီဘန်တွေကအာဖဂန်တိုင်းနိုင်ငံလုံးကိုသိမ်းပိတ်လိုက်ပြီးတဲ့နောက်ပိုင်းတိုင်းပြည်တွင်းကထွက်ခွာဖို့ကြိုးစားနေကြတဲ့ထောင်ပေါင်းချီတဲ့အာဖဂန်တွေကာဘူးလေဆိပ်မှာပိတ်မိနေတဲ့ပြဿနာကိုဘလို့ဖြေရှင်းရေးအနောက်အုပ်စုနိုင်ငံတွေအကြဆွေးနွေးနေကြတာပါ။ဗြိတိန်အပြင်အမေရိကန်၊အီတလီ၊ပြင်သစ်၊ဂျာမနီ၊ဂျပန်၊ကနေဒါတို့ပါဝင်တဲ့ G7 အဖွဲ့ရဲ့အလဲကျဥက္ကဋ္ဌအဖြစ်ဗြိတိန်ကလက်ရှိမှာတာဝန်ယူထားတာဖြစ်ပါတယ်ခင်ဗျာ။